မန္တလေးမြို့မှာဖြစ်ပျက်နေတဲ့ကြမ်းဖက်လူရဲမှုတွေကိုဆွေးနွေးဖြေရှာဖို့ကျင်းပမယ်လူမှုတွဲဆောင်ပွဲကိုတိုင်းဒေသကြီးအစိုးရစီမံတင်ပြတာမှာအကြောင်းမပြန်တာကြောင့်ရပ်ဆိုင်းလိုက်ရပါတယ်ဒီဆွေးနွေးပွဲကျင်းပခွင့်မရတဲ့အတွက်မြို့လူမှုတွဲထိခိုက်ရကြောင်းနဲ့ကျင်းပခွင့်ရအောင်ဆက်ပြီးစူးစမ်းသွားမယ်အကြောင်းပွဲစီစဉ်သူတွေကပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်
ဟုတ်ကဲ့မန္တလေးမြို့မှာဒီရက်ပိုင်းတွေအတွင်းအကြမ်းဖက်လူရဲတာတွေဆက်တိုက်ဖြစ်ပွားခဲ့တာကြောင့်မြို့နယ်လူထုဟာညအချိန်ပြင်ထွက်ဖို့တွန်းဆုတ်တာတွေဖြစ်နေတယ်လို့လူထုကပါကိုယ်လုံးချုံရေးအတွက်ကိုယ်တိုင်ပါဝင်ကင်းလက်တာတွေဆောင်ရွက်နေရချိန်မှာလူထုလုံးချုံရေးအတွက်ဒီလ13ရက်နေ့မနက်ပိုင်းမှာဆွေးနွေးပွဲကျင်းပဖို့ပြင်ဆင်ခဲ့ကြတာပါဆွေးနွေးပွဲကိုချဲရေးတာဇံမျိုးနဲ့မဟာတကြတိဟဖရာရှိဓမ္မယုံတစ်ခုမှကျင်းပဖို့ပြင်ဆင်ခဲ့ပေမဲ့အစိုးရစီကအကြောင်းပြန်ကြားချက်မရတာကြောင့်ပွဲမဖြစ်မြောက်ခဲ့ကြောင်းပွဲစီစဉ်ရမှာပါဝင်သူစိတ်ရောက်ဆိုတဘောပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥမ္မောင်မောင်ဦးကပြောပါတယ်
။ဟိုကအကြောင်းကြားကအဲ့နောက်မှာဖွင့်ပြမိတ်ကျင်းတဲ့ပုံစံမျိုးဖြစ်အောင်ပါဝင်အောင်ပြန်လုပ်ပါဆိုအစားအဆုံးသူတို့ကိုယ်တိုင်ပဲအစဉ်အဆက်ပေါ့ဗျာ။လုံဆုံးလုံးကြီးတွေလိုက်လုပ်ပေးတယ်ပြေးလိုက်တဲ့ဆာမှာနောက်ပိတ်ဆုံးခရံယုံကအထိဖတ်သွားတဲ့စာကိုတွေ့ရပါတယ်။အဲ့လိုနဲ့ဆယ်လိုက်ပြီမရခဲ့ဘူးကြာအသေးသေးလုံးနဲ့မပြီးသေးလို့ဆိုတော့ဆောင်းရောင်းနဲ့မူးလက်တိတ်ချုပ်လာတယ်ပြန်လာတယ်မနဲ့ရောက်တဲ့ထပ်ကြိုးစားကျွန်တော်စောင့်နေတယ်သို့တော်လည်းအချိန်လေးကြာတဲ့ဒီမိတ်ကမရလိုက်ပေါ့ဗျာ။စိန်ပေါင်းရင်ကြီးစွာနဲ့ပဲကျွန်တော်ဒီခန္ဓာကိုအဖြစ်တော့ဘူးဆိုတော့အဲ့မှာပဲကျွန်တော်ကပြင်ညာလိုက်ရတယ်ပေါ့နော်။
ဒီခန္ဓာကိုဆရာတော်တန်ခါတော်တွေအပါအဝင်ရမ်းမီရပ်ဖတွေပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့လူမှုအဖွဲ့အစည်းကခေါင်းဆောင်တွေကိုပါဖိတ်ကြားထားတာဖြစ်ပြီးဘာကြောင့်ခွင့်ပြုမိတ်မပေးသလဲဆိုတာကိုပြန်ကြားတာမရှိကြောင်းလည်းပြောပါတယ်ဒီဆွေးနွေးပွဲကိုနောက်ပိုင်းမှာကျင်းပနိုင်အောင်ဆက်လက်ကြိုးစားသွားမယ်လို့လည်းဦးမောင်မောင်ဦးကအခုလိုပြောပါတယ်
မျိုးဝအမျိုးကြီးကညာဘက်မှာ၆တာတာကိုတော့ကျွန်တော်တို့ခံစားမိတယ်ကြောမလုံဘူးပဲသွားကြလာကြရတာဒီဆက်ရလာကြတာတော့ကြောက်မလို့မှုဆိုတာကိုကျွန်တော်တို့မှပါဝင်တဲ့လူတွေအားလုံးကခံစားရတယ်။အဲ့တော့ဒါတွေအတွက်ကျွန်တော်တို့ကအဖြေရှာမှာခုလိုစားမမြောက်လိုက်ဘူးဆိုတော့တကယ်တမ်းပြောရင်နင့်လာတော့ကျွန်တော်မျိုးကနင့်လာတယ်လို့တော့ကျွန်တော်တော့ဓာတ်ရအဖြစ်သုံးသပ်မိတယ်။ကျွန်တော်အားမရှိပါဘူးဆက်မှန်စူးစမ်းကြည့်ကြပါအောင်ပါ
။ဒီဆွေးနွေးပွဲကိုတက်ရောက်ဖို့သွားခဲ့တဲ့စာရေးဆရာညီပူလေးကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်တော့ဖြစ်ချင်တာပေါ့ဗျာ။ဒီလိုတက်နိုင်တဲ့ကောင်ဘိုင်းကဝင်ရသူစိတ်ကူးနဲ့လာကြတာပဲ။စိတ်မချမ်းမြေပေါ်ရကပောက်ပြန်ရောက်တော့ညမိုးချုပ်ကြောက်နေရဆိုစမမဟုတ်တော့တော့ကျွန်တော်၂၈ရာစုကကြောက်နေမှာတော့ကပောက်ချေရောက်လို့ခံစားရတော့နေရင်းကိုကြောက်နေတယ်ဒါမျိုးရှိပေါ်ရကိုပတ်တက်တော့
အစည်းအဝေးကျင်းပဖို့အကြောင်းမပြန်တာနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့ခရိုင်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူးဒီလ73ရက်နေ့ကလုံခြုံရေးဆိုင်ရာအစည်းအဝေးမကျင်းပဖြစ်ပေမဲ့ချမ်းရေးတာဆန်မြို့နယ်စစ်မှုထမ်းဟောင်းအဖွဲ့ကတပ်မတော်ကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲကိုမနော်ရမန်ကွင်းမှာကျင်းပခဲ့သလိုလူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားကိုမြို့တော်ခမ်းမမှာကျင်းပခဲ့ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားမှာမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမန္တလေးမြို့မှာဖြစ်ပွားနေတဲ့ဒုစရိုက်မှုတွေနဲ့ပတ်သက်ပြီးဒါဟာလာမယ့်ဂျာပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲနီးကပ်လာချိန်မှာလက်ရှိအစိုးရအပေါ်ယုံကြည်ကင်းမဲ့အောင်ဖန်တီးတာတွေဖြစ်ကြောင်းပြောဆိုခဲ့ပါတယ်မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကတော့ဇွန်လကစတင်ပြီးလုံခြုံရေးစီမံချက်တရက်ကိုချက်မှတ်အကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ဒီရက်ပိုင်းတွေမှာလည်းလုံခြုံရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါ